င်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့တိုက်ပွဲကြီးအမှအရသားတွေထိခိုက်တိုက်ချင်မှုတွေနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါလက်နက်ကန်ပြပကတ်တွေအတွင်းအရသားတွေထိခိုက်တိုက်ချင်မှုတွေနဲ့ပတ်သက်လို့စုံစမ်းဖော်တဖို့ဒီမကြသေးခင်တုန်းကပဲရခိုင်ပြည်နယ်လွတ်တော်မှာအတည်ပြုခဲ့တယ်လို့ရှမ်းပြည်နယ်လွတ်တော်ကလည်းဒီအရသားတွေထိခိုက်တိုက်ဆုံးတဲ့လူရည်တွေပေါ်မှာပြစ်တင်ရှုတ်ချတဲ့အကြောင်းနဲ့ဝန်ထဲအကြောင်းလဲမှတ်တမ်းတင်ခဲ့တာရှိပါတယ်ဒီလိုတန်းအန်းသားဒေသတွေကလွတ်တော်ကိုယ်စားလှယ်စိုးရိမ်နေတယ်လို့ပဲတိုက်ပွဲတွေကြားအရသားတွေမြေစာမင်းဖြစ်နေရတဲ့ဖြစ်တွေကိုစုံစမ်းဖော်ထုတ်ဖို့ကဘလောက်ထိအရေးကြီးနေပါသလဲတာဝန်ယူမှုတာဝန်ခံမှုတွေရှိအောင်ဘလို့လုပ်နိုင်မလဲဆိုတာတွေကိုကျွန်တော်တို့အဓိကဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားသူနှစ်ဦးရှိပါတယ်တူကတော့ရခိုင်ပြည်နယ်လွတ်တော်ဒီမြောက်ဦးမြို့နယ်ကိုယ်စားလှယ်ဖြစ်တဲ့ဦးထွန်းသာစိမ့်မာနောက်တူကတော့ကျွန်တော်ဒီလူခွေလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ဒီညီမချင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အခုပဲဆွေးနွေးပွဲကိုစလိုက်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီဦးထွန်းသာစိမ့်ကိုဆက်သွယ်လို့ရနေပါပြီဒီညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့ကျွန်တော်ဆက်သွယ်နေစေဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ဦးထွန်းသာစိမ့်ကိုပဲမေးချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီဦးထွန်းသာစိမ့်တို့ဒီလွတ်တော်မှာအဆိုတွင်ခဲ့တဲ့အချိန်မှာတော့ဒီရခိုင်ပြည်နယ်မှာဒီတိုက်ပွဲတွေကြောင့်ဒီဩဂုတ်လကုန်ထိပေါ့နော်ဒီတေးရတဲ့အရသား80ကျော်ရှိတယ်ဒီထိခိုက်ထဏ်ရ120လောက်ရှိရဆိုပြီးပြောခဲ့တာရှိပါတယ်ဒီရှမ်းပြည်နယ်လွတ်တော်မှာဆိုရင်လည်းအနည်းဆုံး18ယောက်တည်ပြီး42ယောက်ထိထဏ်ရရဆိုပြီးပြောရတယ်ရှိပါတယ်ဆိုတော့ဒီလိုထိခိုက်တာတွေတည်ကြည်တာတွေမှာအဓိကအဖြစ်ဘလို့အကြောင်းရင်းနေတဲ့အရသားတွေထိခိုက်တည်ကြည်ကြရတာလဲဟိုဘသူတွေမှာအဓိကတာဝန်ရှိရလို့ရေဝီယာပြောနိုင်မလဲဦးထွန်းသာစိ
ဟုတ်တယ်ပါခင်ဗျာဒီခုလက်လော့ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်ပေါ့နော်ဒီအရသားတွေဘာကြောင့်ထိခိုက်နိုင်တာဒေဆုံးနေရသလဲဆိုလို့ရှိရဲဒီအရသားဒီကျေးရွာတွေရဲ့လူနေအင်ခြေတွေနဲ့မင်းမင်းနာနာပေါ့နော်ကျေးရွာတွေနဲ့မင်းမင်းနာနာမှာတိုက်ပွဲတွေဖြစ်တယ်ပြီးတော့ကျေးရွာရဲ့အနီးတစ်ဝိုက်မှာလက်နေကြီးတွေဒီတည်ထားတာတွေရှိတယ်အဲ့ဒါကနေပြီးတော့ပြစ်လိုက်တဲ့အမြောက်ဆန်တွေဟာတစ်ခါတစ်ခါရရအနှင်းကိုကြပြီးပောက်ခွဲတာရှိတယ်။အဲ့ဒါကြောင့်မို့လို့ဒီအရသာပြည်သူတွေဟာထိခိုက်ဒဏ်ရာရသေဆုံးမှုဒီအိုးအင်းအတိုးစီးပွားပျက်စီးမှုတွေဖြစ်နေပါတယ
်။ဟုတ်ကဲ့ဦးထွန်းသားဆင်ဆိုတော့ဒီကိစ္စရမှာရေဝီအားဖြင့်သုံးသပ်မယ်ဆိုရင်ဘယ်သူတွေမှာအဓိကတာဝန်ရှိရလို့များပြောနိုင်မလဲခင်ဗျာ။
ဘသူတွေမှာအဓိကတာဝန်ရှိတယ်လဲဆိုတော့ဒီတိုက်ပွဲဖြစ်နေတယ်ပေါ့နော်ဒီစစ်တပ်နေတဲ့လက်နက်ကန်အဖွဲ့အစည်းတွေမှာတာဝန်ရှိပါတယ
်ဟုတ်ကဲ့နောက်တစ်ခုကလည်းပေါ့လေကျွန်တော်ဒီရခိုင်ပြည်နယ်မှာဒီလိုရက်သားတွေတေချာချီချရဲဆိုတဲ့နေရာမှာဒီဒီရခိုင်ပြည်နယ်ထဲမှာပဲဒီတက်တာဖြတ်တာတွေမှာဟိုတလောကဆိုရင်လည်းဒီရုပ်ပြဆင်းပြနေပေါ့နော်ကိုလက်အင်္ကာတွေဖြတ်တောက်ပြီးတော့ဟိုဈေးထဲမှာချသွားတာမျိုးလို့အဖြစ်မျိုးတွေလည်းကျွန်တော်တို့ကြားပါတယ်ဆိုတော့ဟိုဒီလိုဖြစ်စဉ်မျိုးတွေနဲ့ပတ်သက်လို့ဟိုတစ်ဖက်နဲ့တစ်ဖက်ကအပြစ်ပို့တာရှိရင်မလဲဟိုတိတိကျကျစုံစမ်းဖော်ထုတ်နိုင်တာမျိုးလည်းမတွေ့ပါဘူးဟိုဒါတွေကတိုက်ပွဲတွေနဲ့တိုက်ရိုက်ပတ်သက်လာမှာပတ်သက်လာဆိုတော့လည်းကျွန်တော်တို့အတိအကျမပြောနိုင်ပါဘူးဟိုတစ်ခုရှိတာကတော့ဘလို့ပဲဖြစ်နေမင်းမတိမငြိဖြစ်တယ်ဆိုရင်ကိုပဲတခြားဟိုရာဇဝမှုဖြစ်နိုင်တဲ့အခြေအနေတွေလည်းရှိတတ်တာဆိုတော့ဒီလိုမျိုးပေါ့လေတိုက်ပွဲနဲ့တိုက်ရိုက်မဟုတ်ဘဲနဲ့တော်ဝက်ပြီးအရသားတွေတရားချီရာတွေရောဘလောက်များများရှိနေလဲဦးထွန်းသားစေ
အလုံးအကောင်လုံးကတော့ဗျာကျွန်တော်ကဒီတိုက်ပွဲဖြစ်ကြတဲ့ဟာပေါ့နော်ဒီကြားထဲမှာတိုက်ပွဲနဲ့ခုနကလိုဆက်နေပတ်သက်နေတဲ့ဒီတေဆုံးကြောက်ဆုံးမှုတွေကိုပါကျွန်တော်ထိတွေ့တော့ဒီ80ကျော်ခန့်ပေါ့နော်အကောင်လုံး80ကျော်ခန့်ပေရာကပေါ့နော်ဒဏ်ရာရတာကတော့120ကျော်ခန့်ပေါ့နော်အဲ့နောက်တော့ပြီးသွားပါ
โอเคสรุปအခုကျွန်တော်နားလည်တဲ့လောက်ကတော့ဦးထွန်းသစိန်တို့ကလွတ်တော်မှာအစိုးတင်မိဓာတ်ရီစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ဟိုတိုက်တွန်းလာရှိပါဆိုတော့ဒီလိုစုံစမ်းစစ်ဆေးစီစဉ်တာကအဓိကဘလို့ရည်ရွယ်ချက်တွေရှိနေတယ်လဲဟိုကျူးလွန်တဲ့သူတွေကိုအရေးယူစေချင်တာမျိုးလားဘလို့ရည်ရွယ်ချက်နဲ့အဓိကဒီလိုတိုက်တွန်းရတာလဲခင်ဗျအ
ဓိကတော့ပြည်သူတို့ရဲ့တောင်းဆိုချက်တောင်းဒီအစိုးကိုတင်ရတာဖြစ်ပါတယ်ရခိုင်ပြည်နယ်အစိုးရကိုလည်းဒီပြည်သူတွေတောင်းဆိုချက်တောင်းတိုက်တွန်းရတာဖြစ်ပါတယ
်ဟုတ်ကဲ့ဦးထွန်းသားစိန်ဆွေးနွေးပြတဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုကိုအောင်မျိုးမျိုးဆက်သွယ်နေရတော့အခုချိန်ထိကျွန်တော်တို့ဆက်သွယ်မှုလမ်းရမရသေးဘူးဖြစ်နေပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့နောက်စာရေးပေးဖို့ထားတာတချို့ရှိနေပါသေးတယ်ဒီထက်က စာတချို့တော့နန်းလောင်မဲ့အရင်ဖတ်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့ပါရှင်အာပထမအကောင့်ပိုင်ရှင်ကတော့မိုးလိုင်းလို့ခေါ်ပါတယ်ရှင်အနှစ်90ကျော်သွားပါပြီတဲ့အရက်ဖက်ကိုဂယူဆိုင်တယ်မဆိုင်တယ်ဆိုတာစစ်ပွဲဖြစ်ရသေးတာကလူတွေအသိဆုံးပါလို့ရေးပါတယ်ရှင်နောက်တစ်ဦးကတော့မောဝတန်ဆိုတဲ့သူပါစုံစမ်းစစ်ဆေးရေးအဖွဲ့လက်တွေ့ဥပမာကတော့တဲ့လွတ်တော်ကဖွဲ့လိုက်တဲ့နေပြည်တော်ကလာတော့လဲရမြေစုံစမ်းစစ်ဆေးရေးအဖွဲ့တိုင်းရင်းသားပြည်နယ်တွေကိုရောက်ပါတယ်ဒါပေမဲ့ကျိုးသွားတဲ့အတချောင်းလောက်တော့မှအသုံးမဝင်ပါဘူးအခုလည်းထိခိုက်တိုက်ကျမှုအတွက်စုံစမ်းလဲတန်ကြီးတဲ့ချောင်းထိုးထားတဲ့ကြောင်ထိုးထားတဲ့ဓာတ်တက်ထက်အပေါ်ပြီးတော့အတော်မွေမှာဘူးတဲ့အထက်ကလောက်ရမှာကငါတယောက်ထဲတည်တဲ့ငါပြည်တော်စုမြန်မာနိုင်ငံအစားတဲ့အများလက်ခံတဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်ဖို့လောက်ရမှာပါတဲ့ရှင်ကျန်တဲ့တူကတော့မထွေးဆိုတဲ့လူပါသူကတော့မြေစာပင်အရက်သားပြည်သူတွေအတွက်အလွန်စိုးရိမ်ရတာအမှန်ပါတဲ့အထူးသဖြင့်တိုက်ပွဲကြောင့်စိတ်ဒဏ်ရာရရှိပြီးတော့မတိချာမေရပွားမျိုးဖြစ်သွားနိုင်တဲ့ကလေးတွေအတွက်ပို့ပြီးတော့စိုးရိမ်ရပါတယ်တဲ့။ဒါကြောင့်မြန်မာပြည်အတွင်းလောက်ကနေပေါ့ပေါ့ရရအဖြေရှာနေရင်တစ်ဖက်နဲ့တစ်ဖက်အငင်းပွားပြီးတော့တိုက်ပွဲကပြီးဆုံးနိုင်မှာမဟုတ်ပါဘူးတဲ့။ဒါကြောင့်အဖြစ်မှပေါ်ပေါက်ဖို့အတွက်ဘသူကမှဘယ်မလိုက်တဲ့ကုလသမဂ္ဂဆိုင်ရာအချက်အလက်စုံစမ်းရေးအဖွဲ့ကစုံစမ်းစစ်ဆေးဖော်ထုတ်ရင်အသင့်တော်ဆုံးအကောင်းဆုံးလို့ယူဆပါတယ်လို့ရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝတ်တက်ကိုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေးလိုင်းမှာရှိနေပါတယ်သူကတော့မြန်မာနိုင်ငံဦးစန်းလွင်ဖြစ်ပါတယ်ဦးစန်းလွင်လည်းဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျာ
ကျွန်တော်မြင်ထားတဲ့လောက်ပြောမယ်ဆိုကျွန်တော်အခုချိန်ပါကျွန်တော်တို့အသက်က60လောက်ရှိပါတယ်60နည်းနည်းကျော်ပြီပေါ့အဲကျွန်တော်တို့ငယ်ငယ်တည်းကဒီဝေးနားဆောင်ခဲ့တယ်ပေါ်ကြတယ်နော်အဲ့တော့အရင်ပြောချင်တယ်နောက်တစ်ခုပြောချင်တာကဘလူအကြောင်းပဲဖြစ်ဖြစ်မြန်မာပြည်ကဘာနဲ့သွားတူလဲဆိုတော့ရွှေရုံနဲ့ရွှေကြားတကယ်ရိတ်တကယ်ဒီလိုက်ရှာမတူဘူးတကယ်တော့ရိတ်နေဆိုတော့အပါဝမတူရဲ့နှစ်ယောက်ကတွဲပြီးတော့အဲသူတကယ်ရိတ်နေဆိုတော့ဖြစ်နိုင်သလားအဲ့ဒါတစ်ချက်ပေါ့ဗျာနောက်တစ်ခုကကျွန်တော်တို့ပုတ်ပါတောင်ရောက်ပြပါပါရောက်ပြီညာပြီအဲ့ဒီရောက်ပြီကလူတွေတည်းကအစာတွေ့လိုက်ဆွဲတယ်ပလင်ပေါ်တက်ထိုင်နေဖျားရီပေါ်တက်တယ်ခေါင်းမိုးရီပေါ်တက်တယ်အဲ့လိုမျိုးပဲလက်တကိုင်ဖွဲ့စည်းရကျွန်တော်တွေ့တာမြောက်တင်နေပါဘူးလူတွေဒုက္ခပြီးတဲ့လူတွေအကြောက်မှကောင်းတာမရှိဘူးဥပမာဆွန်လို့ရကြတို့ရင်းတော့အောင်ကကိုပါကြီးတို့ခင်ရင်းရုပ်ဆိုးထုံးအများကြီးပဲပေါ့ဗျာပြောမယ်ဆိုတော့ပြီးသွားတဲ့လူဘယ်သူကမလုပ်ပြီးနိုင်ကြလဲကလေးကဘာမှမလုပ်ပြီးနိုင်အဲ့တော့ကျွန်တော်နိုင်ငံသားတွေကကိုယ်အသက်ကလေးကိုရှိအောင်ပွေးဖို့ပဲအဲ့ဒါပဲလုပ်ရတယ်ဖြစ်နေဒါပါပဲ
ဟုတ်ကဲ့ဟုတ်ဆန်းလို့ဆွေးနွေးရခြေစူးပါဆိုတော့ကျွန်တော်ဥထုံးတာစင်ဝပြန်မေးချင်ပါတယ်ဆောစောကဟိုသူထောက်ပြတဲ့အချက်ချက်ပေါ်လေအခုတကယ်ဆိုရင်တော့အခုကျွန်တော်ဒီလက်နက်ကန်ပြဖက်တွေအခုဖြစ်တဲ့နေရာမှာလောလောလတ်ဖြစ်တဲ့နေရာမှာတေးရချေရရတော့တော်တော်များပါတယ်ဒါပေမဲ့ဒီမတန်ငယ်မှာလည်းဒီလိုပြဖက်တွေအတွင်းမှာပဲပေါ်လေဟိုတေးကြချေကြရတဲ့လူတွေလည်းရှိခဲ့ပြီးတော့ရာဇဝင်တွေကသူကထောက်ပြသွားတာစိတ်ဝင်စားကြပါဆိုတော့လက်ရှိကျွန်တော်တို့ဖြစ်နေတဲ့အခြေအခုဆိုရခိုင်မှာဟိုစင်မီတောင်နေရဲ့နောက်ရှမ်းပြည်မှာလည်းတိုက်ပွဲတွေဖြစ်နေဆိုတော့ဒီလိုအခြေအနေမျိုးတွေမှာအရက်သားတွေဂျားတွေကထိခိုက်တေးချေရတယ်စုံစမ်းစစ်ဆေးဖို့ကဘလောက်တောင်များအရေးကြီးနေပြီလို့ဥထုံးတာဆိုင်တို့အနေနဲ့သုံးသပ်မိလဲခင်ဗျာ
ဒီလေးလာစုံစမ်းရေးအဖွဲ့ကိုဖွဲ့ပြီးတော့လေးလာစုံစမ်းမှုပြုလုပ်ဖို့ကပေါ့နော်အာဒီအဲ့ဒီအဖွဲ့ကအာဒီခကြီးရောက်ရှင်ရောက်မယ်မရောက်ရှင်မရောက်ဘူးဒါကဘာနဲ့ဆိုင်လဲဆိုတော့အာဒီအဖွဲ့ကိုဥဆောင်မဲ့အစိုးရနဲ့ဆိုင်တယ်ပြီးတော့အာဒီအဖွဲ့ဒီအစိုးရရဲ့အစည်းအဝေးနဲ့လည်းဆိုင်တယ်အဲဆိုတော့ဒီအဖွဲ့ဟာခကြီးရောက်ရှင်မရောက်ရှင်တဲ့ကျွန်တော်တို့သမိုင်းတစ်ခုကြာရင်ခဲ့မယ်ပြီးတော့ပြည်သူဖက်ကရက်နေတယ်ပြည်သူတွေရဲ့အမှန်တကယ်မြေပြင်မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုလာပြီးတော့စုံစမ်းနေလေ့လာတယ်မှတ်တမ်းမှတ်ရတယ်လုပ်တယ်စသည်အပြင်ပေါ့နော်အဖြစ်ထွက်ခြင်းမထွက်ခြင်းတဲ့ပြည်သူရဲ့ကိုယ်စားလှယ်ဖြစ်တဲ့အတွက်လူထုကိုယ်စားလှယ်ဖြစ်တဲ့အတွက်လူထုကရွေးချယ်ထားတဲ့ကိုယ်စားလှယ်တယောက်အနေနဲ့ပြည်သူတွေထိခိုက်နိုင်တာပေဆုံးကြောက်ဆုံးအကျိုးစီးပွားပြစ်စင်းမှုတွေရှိနေရတော့ပြည်သူကတောင်းဆိုလာရင်အလုတ်ဖြစ်ခြင်းမဖြစ်ခြင်းတဲ့ပြည်သူရဲ့အတန်ကိုထွက်ရမှာကအာကျွန်တော်တို့လူထုကိုယ်စားလှယ်တွေရဲ့တာဝန်ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကလူထုရဲ့ဆန္ဒအရလူထုရဲ့တောင်းဆိုချက်အရဒီအဆိုးကိုတင်ပြီးတော့ 啊，你来了，总算也恢复恢复恢复对，啊，所以我再讲一下批吧。
OK， 所以那个过去啊，就是说，你多少心里啥的出来嘛，我没去别的失败，主要的，啊，那位人家送那些谁来哟，我阿弥阿弥尼佛，那的出的，来呀，给啥嘛来这里包谷，第六给啥没有标呢？所以的，你看今天嘛，所以了，已经撇开了给啥嘛，所以了，第一天了，路过一个公司的话，送那些谁来的，谁给我来？所以了，大人家们老老路啦，普通大人的话，咕噜特别送啥么子标，带动啊给啥呀？
中山府带动的这啥个？你说批驳来的这啥个？不老来说了，啊，你今朝了一看地里也说呀，所有问题都有个不咯？都看的这是看那个国单国家都要比过年么比难些嘛？农村也讲批得了多少涨价的？哎，那叫今朝在哪里说嘛？啊，所以还是无上辈吧？大人们，哎，你说嘛？六道国的人家发问呢，六不国的耶，他那三亚个六不国的耶，六会是个六不国的耶，哎，你六不国的呢？你来了苏州也会不会是对吧？哎，六个当做了去吧。所以，啊，苏亚啊，会在啥人咯？今朝都嘛个，啊，苏亚的苏联没话哦。六道国的人来帮忙，他那三亚来帮忙，也办会是的来帮忙，说了些。今朝了嘛，多多嘞，松松嘞嘞，巴巴嘞。路途用些梦嘞，西梅天嘛嘞。大家今朝了，会这个路面，这路面会会撇开人咯。的，比如这个嘞，你别嘛把地撇撇你嘞，去美国松松嘞嘞，下边标边没路，今朝用些木器吧。
OK， 我通常孙女也记得吧。所以今朝的孙女玩这个沙溢达背包表，孙女她也不过为了心里话的嘞，地铁啊。Sar Zaharo di Maiti Lamiwa Usei Mawai Sawa Masumon Pajabiwa Kumiya.
Siye lo Pilaye Napa Lanna Gai Dai Kai Dumiayo Yata Miaba Deji Jaya Bare Oe Asa U Landara Sadiro Le Piasiya Bare Siddabo Ya Tama Apin Jiye Malwema Shanda Piyare Apie Biadwe Be Lu Suyame Timare Dabime Apie Mere Bidure Mati Kai De Mate De Mate Yare Tika Yare Apie Yao Sisigan Ubre Ne Mani Re Dai Kai Muri Lo Yeno စစ်ရာဇဝတ်မှုမြောက်တဲ့အဖြစ်တွေရောက်ရမှာပါနိုင်ငံတော်အစိုးရအနေနဲ့ကဒီစစ်ရာဇဝတ်မှုတွေကိုထိရောက်စွာအရေးမယူနိုင်ဘူးဆိုရင်တိုင်းရင်းသားတွေရဲ့စိုးရိမ်မှုအမုန်းပွားမှုတွေခံရမယ်နိုင်ငံတကာကစစ်ရာဇဝတ်မှုဆိုင်ရာဥပဒေတွေနဲ့အရေးယူမှုတွေဖြစ်လာနိုင်ပါတယ်မြန်မာနိုင်ငံမှာတော့2008ပြည်ပုံရဲ့ကန့်သတ်ချက်တွေကြောင့်အရသာအစိုးရကစစ်တပ်နဲ့စစ်ရေးဆရာကိစ္စတွေမှာဆွတ် ဆောင်းဆန်းစစ်စစ်အရေးယူရမယ်တာဝန်အရှိဆုံးအဖွဲ့ဖြစ်ပါတယ်စေဦးစီးချုပ်ရဲ့ကြီးလေးတဲ့တာဝန်ဖြစ်တဲ့စစ်ဘက်ဆိုင်ရာယာရုအဆင့်တာဝန်အဆင့်ကြီးသူတွေကိုဆောင်းဆန်းစစ်စစ်ရဲ့အဖွဲ့တွေဖွဲ့ပြီးစစ်ဆေးရပါမယ်အပြစ်ရှိရာတွေတွေ့ရရင်စစ်ခုံရုံးတဲ့အပြစ်ပေးရမယ်ကိုလူကိုညှာတဲ့သဘောတွေလုပ်ရင်စစ်တပ်နာမည်ပြတ်မယ်စစ်တီတွေစီကံမဲ့လာမယ်အဖြစ နိုင်ငံတကာကိုတင်ပြတောင်းဆိုလာရင်နိုင်ငံတကာကဖိအားပေးတောင်းဆိုတာဝင်ရောက်စစ်ဆေးအရေးယူတာတွေဖြစ်လာလိမ့်မယ်လို့တင်ပြဆွေးနွေးလိုပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
โอเคဒါတော့မေတ္တာမျိုးဟာဥစိမ်မောင်ရဲ့စာပါသူကတော့ဒီအပြစ်မှန်တွေကိုဒီစုံစမ်းပေါ်ထုတ်တာတွေမလုပ်ရင်ဟိုပြည်ထဲမှာနစ်နာနေတဲ့တိုင်းသားတွေအမုန်းပွားတာခံရနိုင်လို့ပဲဒီနိုင်ငံတကာဖိအားပေးမှုတွေလို့နောက်ဆက်တွဲအကျိုးဆက်တွေရှိနိုင်တယ်ဆိုတော့သူ့အမြင်ပြောထားပါတယ်ဆိုတော့ဦးတွန်းတာစင်ရေတကယ်သူပြောတယ်လို့ပေါ့လေကျွန်တော်တို့တကယ်လို့ဒါလို့စုံစမ်းစစ်ဆေးမှုတွေတကယ်အ
အဲ့လိုမျိုးအနေပြီးတော့တိုင်းရင်းသားတွေရဲ့အမုန်းပေါ်မှုပေါ့နော်အပြီးတော့နိုင်ငံတကာရဲ့ဖြစ်အားကိုမလင်းမသေးဒီအုပ်ချုပ်တဲ့အစိုးရတို့အနေနဲ့မလင်းမသေးအဲဒီလိုမျိုးကြုံတွေ့လာရမှာဖြစ်ပါ
ဟုတ်ကဲ့ဆရာဦးထွန်းသားစင်ဆွေးနွေးရကျေးဇူးပါဆရာအခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဒီနိုင်ငံရေးအကဲကဲတူဖြစ်တဲ့ဦးရဲထွန်းကိုကျွန်တော်တို့ဆက်သွယ်လို့ရပါတယ်ဦးရဲထွန်းရေကျွန်တော်တို့ဆက်သွယ်ဟိုကျွန်တော်ဆွေးနွေးနေတာနည်းနည်းလေးရှေ့ပိုင်းမှာနည်းနည်းလေးခီးရောက်သွားပါတယ်ခင်ဗျာတခြားမဟုတ်ကျွန်တော်တို့ဆွေးနွေးနေတာကတော့အခုဒီလက်နက်ကင်တပ်ပွဲကြီးမှာအရသာထိခိုက်သေးချင်မှုနဲ့ပတ်သက်လို့ကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဆွေးနွေးမှာပါဟိုဦးရဲထွန်းလည်းကြားမှာပါဒီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာပဲဒီရခိုင်ပြည်နယ်ဒီလွတ်တော်ကလည်းပဲဒီရသထိကတိချင်းမှုနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ဖို့ဆိုပြီးတော့ဟိုအစိုးတခုကိုသူတို့အတည်ပြုခဲ့တာရှိပါတယ်။နောက်ဒီရှမ်းပြည်နယ်လွတ်တော်ကလည်းရသထိကတိဆုံးတဲ့ကိစ္စရနဲ့ပတ်သက်လို့ပြည်တွင်ရှုတ်ချရတယ်ဝန်ထဲရတယ်ဒီသူတို့ဆုံးဖြတ်သွားတာရှိပါတယ်။ဆိုတော့ကျွန်တော်ဒီကိစ္စတွေမှာဒီခုလက်နက်ကိုက်ပြပတ်တိချမ်းမှာအဓိကတိဆုံးနေရတဲ့ကိစ္စရနဲ့ပတ်သက်လို့ဒီစုံစမ်းဖော်ထုတ်ဖို့အပြစ်မှန်ကိုသိဖို့ဆိုတာဘလောက်ဒီအရေးကြီးရလို့များဦးရဲထွန်းအနေနဲ့သုံးသပ်လို့ရမှာခင်ဗျ။အ
ဲဒီကိစ္စတွေကတော့ဟိုကိုခံရတဲ့ဒီလူလူလေးပတ်တာကြည့်နေဆိုရင်တော့တော်တော်ကိုအရေးကြီးပါတယ်ကျွန်တော်တို့ဒီပထမအချိန်သွတ်တော်ကာလမှာတော့အဲ့ဒီလိုကိစ္စမျိုးတွေကိုကျွန်တော်တို့သွတ်တော်မှာသင်ပြီးတော့ကမ္မရောဘက်ကဒီတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ပြန်လည်ဖြေကြားတဲ့ဟာမျိုးတွေကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်အဲဒါကဟိုကျွန်တော်သိသလောက်ဆိုရင်တော့ဟိုပါပေါ့လေဒီကျွန်တော်တို့နိုင်ငံရဲ့ဒီမြင်သာထင်သာတဲ့တမိုင်းမှာပထမဆုံးပဲလို့ထင်တယ်။အရင်တော့ကတော့ဒီလိုကိစ္စမျိုးတွေကိုမြင်ရတာတော့ပြည်သူလူထုကနေပြီးတော့ထောက်ပြတာအဲအဲ့လိုဟာမျိုးတွေမလုပ်နိုင်ဘူး။ဒီလိုဟိုတပ်မတော်ကလည်းကိုယ်တပ်ဖွဲ့တွေကဒီလိုဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်လို့စုံစမ်းတာမျိုးလည်းကျွန်တော်တို့ပြုမှုနေနေပြုမှုနေတာတော့လုပ်ခဲ့တာမျိုးမရှိဘူးပေါ့နော်။အဲ့တော့ပထမအချိန်မှာလွတ်တော်ကာလမှာတော့ကျွန်တော်တို့ဒေသတွေမှာဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီမြင်းမြန်းနာတွေကိုတပ်မတော်ကလာပြီးတော့ဖြေတာတွေရှိတယ်။နောက်သူတပ်ဖွဲ့တွေမှာလည်းဒါမျိုးတွေကိုစုံစမ်းပြီးတော့အရေးကြီးတာတွေလုပ်လာတာတွေ့ရပါတယ်။ဒါကြောင့်မလို့ဒီလိုကိစ္စမျိုးတွေဆိုလို့ရှိရင်တော့ပြည်သူလူထုနဲ့သတ်တော်ကိုယ်စားလှယ်တွေပေါ့နော်။ဒီကြည့်ကြမှုကတိတ်အရေးကြီးတဲ့အခါကပါတယ်လို့ကျွန်တော်ကတော့ယူဆပါတယ
်။ဟုတ်ကဲ့ဦးရဲဆွန်ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဟိုတူညီမညီမမအဖွဲ့ကဥပ္ပမျိုးမင်းလည်းအခုကျွန်တော်လေလိုင်းပေါ်မှာရောက်လာပါပြီဥပ္ပမျိုးမင်းကျွန်တော်အဓိကတော့ဗောလေဒီအခုလက်နက်ကင်ပြိကတ်တွေချရဲမှာအရင်သားတွေထိခိုက်သေးချရတဲ့ကိစ္စနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိဖို့ဘယ်လောက်လိုအပ်တယ်လဲဆိုတော့ကျွန်တော်အဓိကဆွေးနွေးနေတာဆိုတော့ဒီညမှာအခုကျွန်တော်ဖြစ်ခဲ့သမျှကိစ္စတွေနဲ့ပတ်သက်လို့ဗောလေဒါတွေကိုအပြစ်မှန်တွေသိအောင်စုံစမ်းဖော်ထုတ်ဖို့ဆိုရင်ဘယ်လောက်ထိအရေးကြီးရလို့များဥပ္ပမျိုးမင်းအနေနဲ့သုံးသပ်နိုင်မှာခင်ဗျာ
ကဲကျွန်တော်တို့ဒီလိုမျိုးဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်မှုကအရေးကြီးပါတယ်။ဒါကြောင့်လဲဆိုတော့တည်ဆုံးနေတဲ့လူတွေထိခိုက်တဲ့လူတွေကလူသားတွေပဲဖြစ်တယ်။လူသားတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ဘယ်လိုမျိုးလူတွေထိခိုက်လဲ၊ဘယ်လိုမျိုးထိခိုက်မှုတွေဖြစ်လဲ။ဒါနဲ့ပတ်သက်ပြီးတော့အမှန်တရားသို့မဟုတ်တရားဥပဒေနဲ့ပတ်သက်ပြီးတော့သူတို့အတွက်ထိုက်တန်တဲ့အရာတွေဘယ်လိုရရှိအောင်လုပ်ပေးမလဲဆိုတာလိုအပ်ပါတယ်။ဒါကြောင့်လဲဆိုတော့ပြည်သူလူထုတွေမှာအဲ့လိုအခြေအနေမျိုးမှာတခါတလေဘာကြောင့်ကိုယ်ကိုတိုက်ခိုက်မှန်းဘာကြောင့်ကိုယ်ကိုဒီလိုလုပ်မလို့မသိပဲနဲ့ဆုံးရှုံးနေရတာအများကြီးပဲမိသားစုတွေလည်းကြံနေရတယ်အများကြီးပဲအဲ့ဒါကြောင့်မလို့သူတို့အနေနဲ့အမှန်တရားကိုဖော်ထုတ်နိုင်မှုကိစ္စအရန်ကြီးကြီးပါတယ်နောက်တစ်ခါသွတ်တော်ကိုယ်စားလှယ်ဆိုတဲ့ဟာကလည်းကျွန်တော်တို့ပြည်သူလူထုကြားထဲမှာအများအားထိတွေ့ပြီးတော့ပြည်သူလူထုရဲ့အကျိုးကိုဖြည့်ဆည်းပေးရတဲ့သူတွေဖြစ်တယ်အဲ့တော့ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်ပေးဖို့အတွက်နောက်တစ်ခါမှားယွင်းမှုတွေရှိလာရင်အမှန်တရားကိုဖော်ဆောင်နိုင်မှုအတွက်သွတ်တော်ကိုယ်စားလှယ်များလည်းတာဝန်ရှိတဲ့အတွက်စုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်ပေးဖို့လိုအပ်တယ်တစ်ချက်ပါစုံစမ်းစစ်ဆေးမှုတွေမကဘဲနဲ့ဒီနေရာမျိုးမှာတာဝန်ရှိတဲ့သူကိုထိုက်တင်တယ်လို့အရေးယူဆောင်ရွက်မှုကလည်းမဖြစ်မီလိုအပ်ပါတယ်ဒါမှသာပြည်သူတွေနဲ့လုံခြုံတဲ့အချင်းတရားဥပဒေရဲ့စိုးမိုးမှုခံစားနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ကောမျိုးမင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဟိုစာပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်။သူကတော့ဒီအမေရိကန်ပြည်သူဆိုတာမောင်တတနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။တကယ်တော့ပြည်သူကိုရှေ့တန်းတင်ပြီးမျိုးသားရေးတော်လှန်ရေးဒန်းလူရေးဖက်ဒရယ်ရေးဘာရေးညာရေးကြွေးကြော်နေကြတဲ့စစ်ကောင်းဆောင်တွေအားလုံးရဲ့ဘုံကြီးမှန်းချက်ကလက်နက်အားကိုနဲ့ထာဝရနိုင်ငံကောင်းဆောင်လူမျိုးစုကောင်းဆောင်ထိုင်းသားကောင်းဆောင်နေရာရရှိရေးမိမိတို့ပိုင်တဲ့နယ်မြေတွေကိုထိန်းချုပ်ရေးမိမိတို့ရဲ့အကျိုးစီးပွားကာကွယ်ရေးတို့သာဖြစ်ကြောင်းတိုက်ပွဲတွေကြာမီသာပင်ဖြစ်နေရတဲ့ပြည်သူတွေရဲ့အနေထားယုံတွေကအထင်ရှားပါပဲ။အကယ်၍မြို့ရွာတွေအနီးတစ်ပိုက်တိုက်ပွဲတွေဖြစ်ခဲ့ရင်ပြည်သူတွေဒုက္ခရောက်နိုင်ကြောင်းလက်ခံထားခဲ့ကြရင် ပြည်သူတွေအခုလိုမျိုးဒုက္ခရောက်နိုင်ကြအကြောင်းမမြင်မိပါမြေသားပင်ဖြစ်နေရတဲ့ပြည်သူတွေဟာမိမိတို့ရဲ့လူမှုဘဝအခြေအနေတွေဆုံးရှုံးမှုတွေများလာပြီးဆိုရင်နာကြီးစိတ်တွေမယုံကြည်မှုတွေယဉ်ကျေးတဲ့နှူးညံ့စိတ်တွေပျောက်ွယ်ကုန်ပြီးလက်စားချေလိုစိတ်တွေပြင်းထန်လာနိုင်ပါတယ်ဒီအခါတိုင်းပြည်တွင်းစစ်မီးတွေငြိမ့်သက်ရခက်ခဲသွားနိုင်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလည်းနောက်ကျသွားနိုင်တယ်လို့ယူဆမိပါတယ်ဒါပြင်ငြိမ်းချမ်းသာတဲ့လူပောင်အဖွဲ့အစည်းကိုလည်းတည်ဆောက်နိုင်ဖို့ရန်ခက်ခဲသွားနိုင်တယ်လို့ယုံကြည်မိပါတယ်။အပြစ်မှန်တွေကိုစုံစမ်းဖော်ထုတ်ဖို့ဆိုတဲ့နေရာမှာအစိုးရကဥဆောင်ပြီးတိုင်းရင်းသားနိုင်ငံရေးပါတီတွေနှစ်ဖက်စစ်ခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေဥပဒေပညာရှင်တွေနဲ့မီဒီယာခေါင်းဆောင်တွေအားလုံးပါဝင်နိုင်တဲ့စုံစမ်းရေးအဖွဲ့အမျိုးကိုဖွဲ့စည်းတင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါဆက်စပ်ဒီအစိုးရမှလည်းတချို့သောတာရှင်တွေအမှတ်ချက်တွေထဲမှာတော့ဒီအာဏာပိုင်တွေရဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဟိုအားမရတဲ့သဘောထားတွေပြောထားတဲ့ဟာတွေရှိပါတယ်ဆိုတော့ဥယျာထုံးဝယ်ပြန်မေးချင်ပါတယ်ဒီတက်မတော်ပါဝင်ပေါ့လေဒီတာဝန်ရှိတဲ့သူတွေဘက်ကစုံစမ်းစစ်ဆေးမှုတွေစပြီးလုပ်လာရင်နောက်လွတ်တော်မှာဖြေကျတာမျိုးတွေရှိတာတွေကျိုးစိုးစရာတွေလို့ဆိုပေမဲ့လည်းတချို့ကိစ္စတွေမှာဒါတွေကဟိုအားရစရာမရှိဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့အခုဟိုတက်မတော်ကစုံစမ်းနိုင်ဒီအစိုးရရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့တက်မတော်တို့ဒီလူ့ခွင့်ရေးကော်မရှင်တို့ကစုံစမ်းမှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့ဒါတွေအားမရတဲ့သဘောထားတွေလည်းအများကြီးကြားခဲ့ရပါတယ်ဆိုတော့ဒါတွေကလုံလောက်မှုရှိပြီလို့ပြောနိုင်လို့လားဦးရဲတော်
လုံလောက်မှုမရှိတာတော့သိကြပါတယ်ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေအောက်မှာကတော့ဓာတ်တွေကိုလုံလောက်အောင်တိတိယောက်ယောက်ဖြစ်အောင်ဆိုတာကတော့တက်ဆိုင်ရာလက်နက်ကင်အဖွဲ့အစည်းတွေရဲ့ဒီဟိုပါတော့ဒီအပေါ်မှာလေးလေးအလေးနဲ့ရှိမှုအပေါ်မှာရှိရဲ့လက်နက်ကင်အဖွဲ့အစည်းအားလုံးဆိုတာကအခုတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေရောတမတော်ရောပေါ့နော်ဒီအဖွဲ့အစည်းတွေကစစ်မြေပြင်မှာတစ်ဖက်နဲ့တစ်ဖက်နဲ့တိုက်ကြခိုက်ကြရင်းနဲ့ပြစ်မဲ့တဲ့အရသားတွေထိခိုက်ဒေဒီတိုင်းရရမှုတွေကနှစ်ဖက်စလုံးမှာရှိတဲ့အခါကျဒါတွေဟာမဖြစ်သင့်ဘူးဆိုတာကိုမဖြစ်သင့်ဘူးဒီလိုဖြစ်ချင်းအားဖြင့်တော့ဒီရေရှည်မှာဆိုလို့ရှိရင်ကိုတက်ကိုပြည်သူလူထုထောက်ခံမှုကြာဆင်းစေတယ်ဆိုတဲ့ဟာကိုနှစ်ဖက်စလုံးကအဘောပေါက်ပြီးတော့တာဝန်ယူစိတ်ရှိရှိနဲ့အဲကိုတက်ဖွဲ့ဖို့ကိုဒီဒီကြစစ်ဆေးနိုင်မှသာလဲရုပ်သာကတော့ပိုထိရောက်တဲ့အဲစုံစမ်းဖော်ထုတ်မှုတွေရမှာဖြစ်ပါတယ်အဲ့ဒီဟာလေးနဲ့မရှိသေးရကတော့နှစ်ဖက်စလုံးမှာဒီဟာတွေကဟိုစိတ်ပြီးတော့ဟိုပါပေါ့နော်ဖုံးမရဖူးမရတဲ့ကိစ္စလောက်တွေပဲဖော်ထုတ်နိုင်ပြီးတော့တချို့ကိစ္စတွေကတော့ဒီအောက်ကဒီဟိုပါပေါ့အပေါ်ယံလောက်စုံစမ်းစစ်ဆေးတာလောက်နဲ့ပြီးသွားမဲ့ဟာမျိုးရှိရတွေ့ရပါတယ်ဒါတော့နှစ်ဖက်စလုံးမှာဒီတက်တနာရှိနေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကိုအောင်မျိုးမင်းအမြင်ရောခင်ဗျဆက်စပ်ဒီမောင်တက်တနာဆာမှာလည်းပါပါတယ်ဒီလွတ်လပ်တဲ့စုံစမ်းစစ်ဆေးဖွဲ့ဖွဲ့တင်နေဆိုပြီးအကြံပြုပါတယ်ဆိုတော့ဒီလိုဖွဲ့စည်းရဆိုရင်ဘလို့ပုံစံမျိုးတွေနဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှာအဖြစ်မှန်ပေါ်နိုင်မယ်လို့များကိုအောင်မျိုးမင်းသုံးသပ်လို့ရမှာခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့အခုဖြစ်နေတဲ့ပြည်ပခါကြီးကြည့်မယ်ဆိုရင်တက်တဲ့တည်းမကဘနဲ့တက်ပေါင်းစုပါဝင်နေတာရှိတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ပထမအဆုံးကျွန်တော်တို့အားကိုးတာတော့လူ့ခွင့်ကော်မရှင်ပေါ့။ဒါပေမဲ့လူ့ခွင့်ကော်မရှင်ဆိုတဲ့ဟာကလည်းသူ့ရဲ့လုပ်ပိုင်ခွင့်ထဲမှာဖြစ်လာတဲ့ကိစ္စတွေကိုသူတို့အနေနဲ့လေ့လာမယ်စုံစမ်းမယ်သက်ဆိုင်ရာဝန်ကြီးဌာနကိုပေးပို့ပြီးတော့တတိပေးပို့တဲ့သဘောမျိုးပဲဖြစ်လာတယ်။အဲ့တော့အခုလက်ရှိအချိန်မှာလူ့ခွင့်ကော်မရှင်ကလူ့ခွင့်ချိုးဖောက်တယ်လို့ပြောတည်တိုင်အောင်သက်ဆိုင်ရာဝန်ကြီးဌာနရဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတယ်။တချို့ဝန်ကြီးဌာနတွေဆိုရင်သူတို့ရဲ့တင်ပြချက်ကိုအကြောင်းအောင်ပြန်မလာဘူး။အဲ့တော့ဒီအပိုင်းမှာကျွန်တော်တို့အားမလို့အားမရဖြစ်တယ်။နောက်တစ်ခါကျွန်တော်တို့စစ်ပွဲတွေဖြစ်တဲ့အခါမှာပြည်ပခါတွေဖြစ်တဲ့အခါမှာကိုယ့်ဘက်ကလည်းသူတို့လောက်တာမဟုတ်ပါဘူး။ဒီဘက်ကလည်းသူတို့လောက်တာမဟုတ်ပါဘူးဆိုပြီးတော့တိုင်ရှင်မဲ့ကြီးစံတွေပေါ်လာတဲ့အခြေအနေမျိုးဖြစ်လာတယ်။အဲ့တော့ပြည်သူလူထုကဖြစ်နေတာသိရတာနဲ့တာဝန်ယူမှုတာဝန်ခံမှုမရှိဘူး။တဲ့နှစ်ဖက်လုံးကိုကျွန်တော်တို့ဟိုတိတ်ပြီးတော့ဟိုအားမကိုးမှုမရှိတော့မယုံကြည်မှုဖြစ်လာတယ်။အဲဒါကြောင့်မလို့ဒီကိစ္စတွေကိုစုံစမ်းစစ်ဆေးတဲ့အခါမှာပါဝင်ပတ်သက်နေသောဘက်တွေကစုံစမ်းမှာလာတိုင်းမှာဆိုတဲ့သဘောမျိုးထက်ဆာလို့ရှိရင်တီးကြားလွတ်လပ်ပြီးတော့ကျွမ်းကျင်နေနောက်တစ်ခါမှာဖက်လိုက်မှုမရှိဘူး။လူတွေကိုသူ့ကိုတေဆုံတဲ့အတိုင်းပဲမြင်နေလူခွေချိုးပေါက်ရင်ချိုးပေါက်တာပဲမြင်တော့ဟိုဘက်ဒီကမပါတော့အထူးတတ်ပါတီလို့ခေါ်နိုင်တဲ့ကျွမ်းကျင်တဲ့သူတွေ လွတ်လပ်တဲ့သူတွေပါလိုက်မှဒီသူလူထုကလည်းဒါကိုရင်ယွန်းဒီတိုင်ကြားနိုင်မှာဖြစ်တယ်ပေါ်ထုတ်နိုင်မှာဖြစ်တယ်နောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာပါဖြစ်လဲဆိုတိုင်ကြားမှုပြီးရင်ငါ့ကိုဘယ်လိုများအရေးယူမှုရှိမလဲချိန်ချမှုရှိမလဲဘယ်လိုဥပဒေတွေနဲ့လောက်ကြံပြီးတရားစွဲမလဲဆိုတာစိုးရိမ်များဖြစ်တဲ့အတွက်တိုင်ကြားတဲ့သူတွေကိုကျွန်တော်တို့လွတ်လပ်တိုင်ကြားနိုင်တဲ့အသင်းအဖွဲ့တွေအဖွဲ့အစည်းတွေကိုယ်စားလှယ်ရှိဖို့လိုအပ်တယ်လို့တိုင်ကြားမှုနဲ့ပတ်သက်လို့ဘယ်လိုမှအရေးယူမှုမရှိပါဘူးအမှန်တရားကိုရှာဖွေပါမယ်ဆိုရက်ဥပဒေပိုင်းဆိုင်ရာရောအုပ်ချုပ်ရေးဆိုင်ရာရောတာဝန်ယူမှုတာဝန်ခံမှုပါမှသာအောင်မြင်နိုင်မယ်လို့ယူဆပါတယ်
။ဟုတ်ကဲ့ကျေးဇူးပါခေါင်းမြင့်မင်းဆိုတော့အခုကျွန်တော်ဒီဆွေးနွေးပွဲကိုအခု live stream နေတဲ့နေရာမှာတိုက်ရိုက်မှတ်ချက်ပေးနေတဲ့တချို့လည်းဒီနေရာမှာအချင်းအစီအစဉ်ဆုံးမသက်ခင်မှာပေါ်ပြခြင်းပါတယ်တယောက်ကတော့ဒီဥတုဆိုတဲ့အကောင့်ပါရှင်မှာသူကတော့ကိုမကိုစုံစမ်းနေဆိုတော့ဘတော့မှအမှန်ပေါ်မှာမဟုတ်ပါဘူးလေဆိုတော့ဆိုတော့ကိုအောင်မျိုးမင်းသုံးသက်ချက်ကိုရောင်းပြန်ထည့်ရနေတယ်လို့ဆိုရမှာပါဒီတီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေကဂျာကနေစုံစမ်းပြီးမှပဲအဖြစ်မှန်ကိုသိရလိမ့်မယ်လို့ဆိုရမှာပါဆိုတော့ကျွန်တော်တို့အစီအစဉ်လည်းအခုဒီလောက်နေဒီနေရာမှာပဲရက်ချင်ပါတယ်ကိုတိုင်းပါဝင်ဆွေးနွေးပေးကြတဲ့ဦးအောင်မျိုးမင်းဦးရဲထွန်းဦးထွန်းသားစိစာရိတ္တပိပုဆွေးနွေးရသူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ Thank you.